ဒီကနေ့1990ခုနှစ်မေလ29ရက်ဤဓမ္မယုံမှာဘုန်းကြီးတရားဟောခဲ့တာအခုဒုတိယမြောက်ပေါ့လေ။မင်္ဂတော့တစ်ပါးဟောပြီးနောက်တစ်ပါးဟောအဲနောက်တစ်ပါးဟောပြီးနောက်တစ်ပါးဟောပေါ့လေဒီလိုဟောဖို့အစီအစဉ်ပါပဲဆရာတော်လေးတွေကသူတို့လည်းပဲနည်းနည်းပြင်ဆင်စရာလေးတွေရှိတဲ့အတွက်ကြောင့်မို့ဘုန်းကြီးပဲဆက်ပြီးတော့ဟောကြပါလို့သူတို့ပြောကြခြင်းအရာပေါ့လေအခုဘုန်းကြီးထပ်ပြီးတော့ဆက်ပြီးတော့ဟောကြပါလို့ဒီနေ့အပြင်လည်းပဲကောင်းတယ်လို့ခေါ်ရမှာပေါ့လွန်ခဲ့တဲ့အပတ်ကဟောတဲ့တရားကသုံးမြတ်တယ်တော့အခုဆက်ပြီးတော့ဟောကြားခြင်းအပြင်ယောဂီဆက်ပြီးတော့အဆုံးထိအောင်နာကြရတော့ဒီမျိုးအပြင်လည်းပဲကောင်းတယ်လို့ခေါ်ရမှာပေါ့
ဆရာတော် says today is the May 19, 1991 this is the second time giving discourse at this center. So he has not much of this butterfly in his stomach anymore. Although it was first stipulated that one monk after another should take his own turn, they seem to be a little unprepared or reluctant. So Seattle has to take the floor. And also in a way it is good because he has started this topic on the factors leading to the attainment of Sotapanna or the first path. And he has not finished it as yet. So he's got to finish this discourse, this topic. And he should continue this topic anyhow. And so that he will be able to finish it up. So in a way, it is better this way.
Longere Paga Thotapan Phiyan Chang Liran Deya Ro Thotapan Phiyan Nain Ne Achang Inga Leba Deya Ro Go Ho Chang Ge Ba. Ari Achang Inga Leba Re Ga Number 1 Achang Inga Be Pi Ge Re Lo Swa Ma Ba Be.ဒါပေမဲ့အဲဒီနံပါတ်1အင်္ဂါမှာလည်းပဲကျောင်းရာလေးတွေပြည့်စုံသွားအောင်နည်းနည်းဆက်ပြီးတော့ဘုန်းကြီးဟောကြားခြင်းပါတယ်အဲ့တော့ဆရာသမားသူတော်ကောင်းနေနဲ့အတူတကွနေရတော့အဲတပည့်သူတော်ကောင်းဖြစ်တယ်လို့မိဘသူတော်ကောင်းနေနဲ့အတူတကွနေရတယ်မိဘသူတော်ကောင်းနေနဲ့ပေါင်းသိမ်းရတော့သားသမီးတွေသူတော်ကောင်းဖြစ်တယ်လို့ပေါ့လေထို့အတူပဲသားသမီးလိမ်မာတဲ့သားသမီးသားသမီးသူတော်ကောင်းနေနဲ့အတူတကွနေရရင်လည်းပဲမိဘတွေသူတော်ကောင်းဖြစ်နိုင်တယ်တဲ့ဘုန်းကြီးတို့မြတ်စွာဘုရားလက်တက်တုန်းကပေါ့လေတာဝတိမြို့မှာဂောကာတကပုတ်တာလို့ခေါ်တဲ့သူငယ်တယောက်ရှိပါတယ်အဲ့ဒီသူငယ်ဟာအကြောင်းအားလျော်စွာပေါ့လေတက္ကသိုလ်မြို့ကိုရောက်ရှိပြီးတော့သွားပါတယ်တက္ကသိုလ်မြို့မှာရွှေပဒိန်သေးရဲ့အိမ်မှာပေါ့လေပညာသင်ကြားအလုပ်လဲလုပ်ပညာသင်ကြားပြီးတော့နေပါတယ်လေလေမာမာလည်းရှိတယ်အလုပ်ကိုလည်းပဲကြိုးစားတယ်ဆိုတော့မကြခင်ပဲဒီရွှေပဒိန်သေးရဲ့အတတ်ပညာတွေကိုအကုန်လုံးပြည့်စုံစုံတတ်ပြီးတော့သွားပါတယ်ဒီနေ့မှဆရာပြစ်တဲ့ပုဂ္ဂိုလ်ကသူ့ရဲ့တပည့်ရဲ့အခြေအနေကိုကြည့်ခြင်းတဲ့အတွက်ကြောင့်စမ်းသပ်ခြင်းတဲ့အတွက်ကြောင့်တပည့်ကိုနားကိုခေါ်ပြီးတော့ငါတပည့်ဒီနေ့ဆရာကြီးသွားเสียရရှိတယ်တဲ့မင်းဟာဒီပစ္စည်းတွေကိုလက်ဝတ်ရတနာတွေမင်းပြီးအောင်လှူထားလိုက်ပါမှာကြားပြီးတော့ခီးထွက်သွားပါတယ်သူကလည်းပဲလိမ္မာတဲ့တပည့်လည်းပဲဖြစ်တယ်ပညာတွေကလည်းပဲစုံစုံလင်လင်တတ်နေတော့ဆရာမှာကြားထားတဲ့အတိုင်းလောကယရနာတွေကိုကောင်းကောင်းမွန်မွန်ပြုလုပ်ထားတာပဲအကုန်လုံးပြည့်စုံအောင်ပြုလုပ်ထားတယ် ရန်လာတဲ့အခါကျတော့ဆရာဖြစ်တဲ့ပုဂ္ဂိုလ်ကမေးပါတယ်ဘယ်နဲ့လည်းကတပီဆရာမှားရတဲ့လက်ဝဲယရနာတွေနင်းလောက်ထားရလားဆိုတော့လောက်ထားတဲ့အတိုင်းဆရာကိုပြတာပေါ့ဒီတော့ဆရာကသဘောကျတယ်လိမ်လဲလိမ်ပါတယ်ပညာလေးရတယ်တတ်တယ်ဆိုတော့တပီရဲ့ပုံမှန်သဘောကျတော့ချိန်တန်ရွယ်ရောက်တဲ့မိမိရဲ့သမီးနဲ့ပဲအိမ်အောင်ချပေးလိုက်ပါတယ်လက်ထပ်ပေးလိုက်ပါတယ်အဲ့ဒီဂောကတကပုတ်တာဆိုတော့ဒါကတက္ကသိုလ်မြို့မှာသားတွေသမီးတွေနဲ့ကြီးပွားပြီးတော့နေပါတယ်ဒါပေမဲ့လို့သူ့မှာဒါနကုသိုလ်လည်းပဲမရှိဘူးသီလကုသိုလ်လည်းပဲမရှိဘူးဘာဝနာကုသိုလ်လည်းပဲမရှိပါဘူးသူ့သားနှစ်ယောက်ကတော့တက္ကသိုလ်မြို့မှာပဲအဲသာဝတိမြို့မှာပေါ့လေတက္ကသိုလ်မြို့ကနေသာဝတိမြို့မှာပြန်ပြီးတော့ဒီရွှေပြင်းတဲ့အမှုနဲ့ပဲအသက်ဝေးဝါးကြောင့်ပြုတ်ပြီးတော့နေကြပါအဲသူ့သားတွေကတော့ဖရာတရားသံဃာရနာသုံးပါးကိုကိုယ်ကိုစိတ်ကတ်တတ်တဲ့အဲသူတော်ကောင်းလေးဖြစ်နေကြတယ်သူတို့ရဲ့ဖခင်ဂောကတကပုတ္တတရားကအသက်အရွယ်ကြီးလာတဲ့အခါကျတော့အိုမင်းမဆွမ်းဖြစ်လာတဲ့အခါကျတော့မိမိတို့ရဲ့အိမ်မှာခေါ်ပြီးတော့ပြုစုလုပ်ကျေးပါတယ်ဒီနေ့မှဘုရားမှုရှိတဲ့သံဃာတော်တွေအိမ်ပင့်ပြီးတော့ဆွမ်းခဲ့ပဲဘောဇင်းတွေဆက်ကလှူဒန်းပါတယ်အဲ့လိုလှူဒန်းပြီးတဲ့အခါမှာမြတ်စွာဘုရားကိုရှောက်ထားပါတယ်မြတ်စွာဘုရားတဲ့ဒီနေ့လှူဒန်းတဲ့စွမ်းဒါနဟာတပည့်တော်တို့ရဲ့ဖခင်ရဲ့ဒါနဖြစ်ပါတယ်တဲ့တပည့်တော်တို့ဖခင်ရဲ့ဒါနဖြစ်ပါတယ်ဒါကြောင့်တပည့်တော်တို့ဖခင်ကိုတနာသောအားဖြင့်ချီးမြှောက်သောအားဖြင့်မြတ်စွာဘုရားတရားဟောကြားတော်မူပါလို့မြတ်စွာဘုရားကိုရှောက်ထားပါအဲ့ဒါလေးပြန်လိုက်ပါ
The topic, as already mentioned, is the four factors leading to the attainment of the first path, Sotapanna. And the first topic is almost finished speaking about this topic, Saburisa Samseva, mentioning that because of the virtue or wisdom,of the wholesomeness of the teachers or parents, the disciples, sons and daughters can become virtuous by association with the parents, by association with the teachers, they can become virtuous. He has given examples. So too, he would like to give another example, this reverse manner, that because of the virtue,Due to the virtue of the sons, daughters, children, the parents can become virtuous by association with the sons and daughters. So during the Buddha's time, in Savatthi and city, this country of Savatthi, there lived Gopataka Putta, a young man. He went to Taxila, which is now in northwest,in Peshawar, northwest Pakistan. There was a place called Taxila. And this young man went to Taxila from Savatthi to study or to be trained in the arts of goldsmith. So he lived in the goldsmith's house and learned all this trade from this goldsmith. And very soon he was able to complete his studies.He was properly trained. And the teacher wanted to test his ability. So he called him one day, saying that I'm going on a journey. And please look after these jewels. Please try and finish these jewels. So since he was a wise young man, and he was properly trained, skilled in his trade, he was able to complete all this assignment that was given to him.So when the teacher came back, when the teacher asked him what happened, how he has done, he showed his all this work, and the teacher was happy with his achievements. And so at one day he married this young man to his daughter. So at Taxila, this place, this man became very prosperous. This Gopataka Putta became very prosperous, but he had no virtuous moral activities such as dana, sila, bhavana, generosity, moral conduct, and mind deliverance practices. So he had no such things. He was not trained in these trainings. So he went back to his hometown of Savatthi, and he carried on with his trade of goldsmith. Then there were sons and daughters born to him. As for the children, they were skilled in these trainings, and they were devotees of the three gems, Buddha, Dhamma, Sangha. And these children look after their father very well. So one day, these children invited the Buddha and the Sangha to their house for the dana, for feeding, and they requested the Buddha to give a Dhamma talk, because this was a dana, saying that this was a dana on behalf of their father. So the Buddha, they requested the Buddha to have compassion to give this Dhamma talk. So the Buddha did accordingly.
Hello, shout out to Kajaro. Nyasabhya, Eri Dagaye, Baramiya, Liyo Zwaboli, Diya Hojaba. Nyasabhya Hojaya, Diya Rogo, Najayaro. Thrupagin Gokantaka, Pogtaha, Totapati, Menyam Punyangu, Ya, Biro Zwabana, Totapam, Si, Biro Zwabana. ถ้าตาลมิตรโรกานี่ก็ไม่ไว้ยะรู้เว้ยตาลมิตรโรกานี่ก็ไม่ไว้ยะยินดีจุติยะนี่ไม่เอาตาลมิตรโรกานี่เนี่ยตรีรอตาลมิตรโรกานี่ก็ไม่ไว้ยะรออจุติยะยะนอกตะนี้แล้วเว้ยดิโลเว้ยพระอาจารย์มุชิได้ตังฆาเลยไปปิ๊ดรอสังเกตไปบ่สิสักกะหลุดานะคํามาปิ๊ดรอแล้วเว้ยไม่เนี่ยรู้เว้ยชอกตาเหรอเมษาพระเตียฮ้อจ้ะรอตอดตัปปันเนี่ยไม่กะรออนาคามิแม่ญญ์ปุญญ์ติเอาอย่าปิ๊ดรอตั้วเลยเด้ အတော့ကိုမြင့်မြတ်သွားပါပြီအနာဂံဆိုတော့အဲဒီပြီးတော့နောက်ဆုံးမှာပေါ့လေကာမဘုံတော်ပြန်ပြီးတော့မလာတော့ပါဘူးဓမ္မဘုံကနေပြီးတော့ရဟန္တာဖြစ်ပြီးတော့ပြိဋိနိဗ္ဗာန်ဆံပြီးတော့သွားရမယ်ခြင်းနေမျိုးကိုရောက်ပြီးတော့သွားပါတယ်ဘယ်လောက်များဝန္တာစရာကောင်းတယ်လေဆိုတာဒါသာသမိသူတော်ကောင်းတွေကိုမှီဝဲလိုက်ရတဲ့အတွက်ကြောင့်အကြေးများသာသမိသူတော်ကောင်းတွေနဲ့မတွေ့ရရင်တော့သူ့မှာကုသိုလ်တရားတွေမ ရသွားတယ်လို့ဆိုရမှာပါပဲ
So Buddha saying the maturity of the perfections of this father Gopāraka Buddha the Buddha gave the Dhamma talk to suit his mentality his temperament and thus this Gopāraka Buddha was able to attain the first path became Sotapanna That is the example of how the parents can benefit by association with the virtuous children. The next day also, the Buddha and the Sangha were invited to Dana, and in the same way, they requested the Buddha to give a discourse, and the Buddha did accordingly. At this time, this Gopāraka Buddha was able to attain the third path, Anagami, that is non-Radana, That means when one attains this stage, he will not come back to the sensuous world. He will live on. He will be reborn in the Brahma world, and from thence he will advance gradually till he became Arahant, the perfect one, and attain Nibbana. How excellent! That is, if only the children. If only that he could not associate, or he had no virtuous children, then as parent he wouldn't be able to do virtuous deeds, wholesome deeds. And then if he had no virtuous children like that, he will how much would he be suffering in the rounds of existence, samsara? Now, with the virtuous children, he was able to benefit from these children.
ဲလိုသာသမီဖြစ်တဲ့ပုဂ္ဂိုလ်တွေကမိမိတို့ရဲ့မိဘများကိုပြန်ပြီးတော့ကျေးဇူးဆက်ဖို့ရည်ကြီးပါတယ်မိမိတို့ဘဝနဲ့နှလုံးမကုန်းနဲ့နေသိကစားပြီးတော့မိမိတို့ရဲ့ဘဝမှာပြည့်စုံဆောက်ရှောက်ခဲ့တဲ့ကျေးဇူးတရားတွေဟာအမတန်များပါတယ်ဆက်လို့မကုန်းနိုင်တော့အောင်ပဲမိဘရဲ့ကျေးဇူးတရားများတယ်တဲ့မြတ်စွာဘုရားသခင်ဟောကြားထားတဲ့တရားတော်မှာမိဘကျေးဇူးကဘယ်လောက်တိကြီးသလဲဆိုလို့ရှိရင်လောကမှာသားသမီးတွေကစွန့်နိုင်လို့ပေါ့လေစัจ जा မင်းတို့ရဲ့စိတ်စိမ်ချမ်းသာမျိုးကိုရအောင်လှုပ်ပေးပေမဲ့လို့မိဘကျေးဇူးမကြည့်ဘူးလောကမှာရှိတဲ့ပစ္စည်းဥစ္စာတွေနဲ့ပုံပြီးတော့ကျေးဇူးဆက်ပေမဲ့လို့မိဘကျေးဇူးမကြည့်ဘူးတဲ့အဲ့လောက်ထိအောင်မိဘကျေးဇူးကကြီးပါတယ်ဟုတ်လဲဟုတ်ပါနဲ့မိမိတို့မွေးခင်တည်းကဒီသားလေးအမေလေးမှမသိတဲ့အချိန်ကစပြီးတော့မေတ္တာတရားတွေပွားခဲ့တယ်။မွေးလာတဲ့အခါမှလည်းပဲအဲကရုဏာတရားတွေပွားခဲ့တယ်။ဒါတွေသမီးလေးတွေပြောင်းပြောင်းရှင်ရှင်လေးတွေမြင်ရပြီဆိုရင်လည်းပဲမုဒိတာတရားတွေပွားပြီးတော့မိဘတွေမှာစိတ်ထဲမှာကြည်နူးအာရဝမ်းသာမှုဖြစ်တယ်။ဒါသမီးလေးတွေလေးလေးမှမှနဲ့သူ့ဟိုသူ့အိမ်နဲ့နေနိုင်ပြီဆိုတဲ့အခါကျတော့လည်းပဲငါတို့ဘာမှအကြောင်းကြားမဆိုင်ရတော့ဘူးသူတို့ကြောက်နေသူတို့ရက်တည်နိုင်ပြီဆိုပြီးတော့ဥပက္ခတဘောမျိုးပေါ့လေနေနိုင်နေဒါကြောင့်မိဘများဟာသားသမီးတွေရဲ့အပေါ်မှာမေတ္တာကရုဏာမုဒိတာဥပက္ခဆိုရက်ဓမ္မဝိဟာရတရား၄ပါးအမြဲတမ်းပွားနေတဲ့အတွက်ကြောင့်ဓမ္မများနဲ့တူတယ်လို့ကျမ်းဂန်များမှာပြထားပါတယ
် So because of thevirtue, moral virtues of the children, the parents were benefited. So this is the best way to benefit the parents. The parents were benefactors. It is said in the scriptures that one cannot pay back this thing which in order to pay back the benefaction to the parents.They are very noble benefactors, great benefactors. Even if the children would make the parents or would cause the parents to become universal monarch, this is not enough. One cannot even pay back fully. Even if one is going to give all the property one possesses,then this will also be not enough to pay back this to the benefactors. So, because the parents have brought up the children with these four Brahma Vihara Dhammas, noble abidings, they have metta, with metta and karuna, loving kindness and compassion, they have brought up these children. And when the children are smiling, they're happy, they are also happy.Sympathetic joy, mudita, and once the children are able to live happily and they can stand on their own feet, then the parents can have upekkha, that is, view them with equipoise, have equanimity towards these children, because they need not worry about these children because they have been brought up and they are able to stand on their own feet.So these parents are bringing up these children with the four Brahma Vihara Dhammas, noble abidings. They are like Brahmas with metta, karuna, mudita, upekkha, loving kindness, compassion, sympathetic joy, and equanimity.
Hello, my name is Jesus. Below Sama Jesus, Solution. Dhradiya Mashita, my name is Jesus. Dhradiya Anani, my name is Jesus. Dhradiya Shilao.ဒါတရားဆိုတာယုံကြည်မှုပါပဲ။ကံနဲ့ကံရဲ့အကျိုးကိုမယုံကြည်သေးရင်ကံနဲ့ကံရဲ့အကျိုးကိုယုံကြည်တဲ့ယုံကြည်လာအောင်ပေါ့။သာသမီတွေကပြုလုပ်ရတယ်။ဘုရားတရားတော်ရဘုရားတရားတန်ခါယန္တသုံးပါးကိုမကျဉ်းညွတ်တတ်သေးရင်လည်းပဲမစိကတတ်သေးရင်လည်းပဲကျဉ်းညွတ်စိကတတ်အောင်။ခုနကောကာရကပုတ္တလူပေါ့လေ။အဲလောက်ပြရပါတယ်သာသမီတွေက။သီလတရားတွေမပြည့်စုံသေးရင်သီလတရားတွေနဲ့ပြည့်စုံအောင်။သီလစောင့်တည်နိုင်အောင်သာသမီတွေအားပြရပါတယ်။သုဒ္ဓကြာမြင်နေတဲ့နေပဲကြာမြင်နေနဲ့ပြည့်စုံအောင် အခုလိုတရားတွေပါနေကြနိုင်အောင်လည်းပဲတတ်နိုင်ရင်ပေါ့လေဒါသာသမီတွေကအာပေးရပညာတရားတွေနဲ့မပြည့်စုံရင်ပညာတရားတွေနဲ့ပြည့်စုံအောင်သာသမီတွေကအာပေးရတယ်တဲ့ပညာဆိုတာကတော့အကောင်းဆုံးပညာကတော့အခုလိုညာဝိပဿနာပညာတရားတွေနဲ့ပြည့်စုံနိုင်ရင်တော့ဒါအကောင်းဆုံးပါပဲအဲကြောင့်တရားရဲ့သီလရဲ့သုတရဲ့စာကရဲ့ပညာရဲ့ဆိုတာဒီတရားတွေနဲ့ပြည့်စုံအောင်အဲကျေးဇူးဆက်မှမိဘကျေးဇူးကြီးတယ်လို့ကျမ်းဂန်များမှာပြထားပါတယ်။ခုနကဂောကတကဗုဒ္ဓတကဟာတရားရသွားတဲ့အခါကျတော့ဒီတရားတွေနဲ့အကုန်လုံးပြည့်စုံသွားတာပါပဲ။အဲ့လိုမိဘများကိုသာသမီတွေကပြန်ပြီးတော့ကျေးဇူးဆက်ရပါတယ်။လောကပစ္စည်းဥစ္စာတွေပေါ့လေမိဘတွေအိုမင်းမဆန်းရှင်လည်းပဲတန်နိုင်သမျှပြည့်စုံစောင့်ရှောက်ကျွေးမွေးလို့ရှင်လည်းပဲအကျိုးတရားတွေရပါတယ်။ဒါနဲ့အကောင်းဆုံးကတော့ခုနနီးနဲ့ကျေးဇူးဆက်မှကျေးဇူးကြီးတယ်လို့အဲကျမ်းဂန်များမှာဒီလိုပဲပြထားပါတယ်။
So this is a way to pay back to the parents so that they can cultivate sadha, faith and confidence if they have not got any faith and confidence as yet. So we can cause them to cultivate sadha. Then if they do not understand the action and the results of action, karma and karma vipaka, then one has the parent, the children should show them, cause them to know, understand this karma and karmic effects. Then if they are not devoted to the three gems, Pura Dhamma Sangha, causing them to be devoted to the three gems, Pura Dhamma Sangha, like the children of Gopataka Buddha. And also, if they are not fulfilled in the sila, moral virtues, causing them, helping them to be fulfilled with the virtues. And if they have not been learned, cause them to be learned, sutta. If possible, helping them or encouraging them to listen or study these good dhamma, the good doctrines. Then if they are not fulfilled with knowledge, cause them to be fulfilled with the knowledge. Of course, among all the knowledge, the best knowledge is the vipassana knowledge. So these things, the children, the best way to pay back to the children, to the parents, is to cause them to be fulfilled with this sadha, sutta, chaga, penya, like the example of Gopataka Buddha. So that the parents can attain, realize, or see the Dhamma. So this is the best way. And also looking after the parents as much as you can, as much as the parents can. Of course, this is the best way. The best way is, of course, to see the Dhamma, to realize the Dhamma.
Danya. သောတာပန်ဖြစ်ခြင်းလို့ရှိရင်သောတာပန်ဖြစ်နေတဲ့အကြောင်းရင်းကတပ္ပရိသတန်လေးဝသူတော်ကောင်းတွေကိုမှီဝဲစိတ်ကြရရင်သောတာပန်ဖြစ်နိုင်တယ်တဲ့ဒါအကြောင်းရင်းကတပါးပါပဲဒုတိယအကြောင်းရင်းကိုရှင်သာရိပုတ္တရာလျှောက်ထားပါတယ်တတ္တမသဝနံဗန္တိသောတာပတ္တိရင်ကံဘုန်းနန္ဒီဝံထွန်းလင်းတောက်ပတော်မူသောမြတ်စွာဘုရားသူတော်ကောင်းတရားကိုနာကြားခြင်းဟာသောတာပန်ဖြစ်နိုင်တဲ့အကြောင်းရင်းကပါပဲလို့ရှင်သာရိပုတ္တရာဆက်ပြီးတော့လျှောက်ထားပါတယ်ဟုတ်ပါတယ်လောကမှာတရားမနာရရင်လည်းပဲသောတာပန်မဖြစ်နိုင်ပါဘူးအတဝနတာယဓမ္မတာပရိဟာယံတိတဲ့အတဝနတာယတရားတော်ကိုမနာကြားရခြင်းကြောင့်ဓမ္မတာမဉ္ဇဉ်ဖွဉ္ဇဉ်တရားတော်မှပရိဟာယံတိဆောက်ရောက်ကြကုန်၏လို့ကျမ်းဂန်များမှာပြထားပါတယ်ဘုန်းကြီးတို့ဘုရားလောင်းတိဋ္ဌာတမင်းသားဝိညာဉ်အချင်းတခြင်းတရားတွေကိုတံဝေကဖြစ်ပြီးတော့မတော်ထွက်ခဲ့တယ်ဒီဝိညာဉ်အချင်းတခြင်းကိန်းတဲ့တရားတွေကိုလွတ်မြောက်တဲ့တရားတွေကလွတ်မြောက်ရာပေါ့လေအမတမသေးတဲ့တရားကိုရှာမိမယ်ဆိုပြီးတော့အဲဌိနစီစိန်တွေကမောမမေတ္တံချွေယံပရိသတ်တွေရောမေရောခမိတော်တွေရောဆွေတော်မျိုးတော်တွေအကုန်လုံးစွန့်ပြီးတော့တော်ထွက်ခဲ့ပါတယ်ဒီအကြောင်းအရာတွေကိုအဲတိတဲ့ပုံကိုယ်ကြီးများကြပါလိမ့်မယ် ဒါကဒီမှာလိုရင်းမဟုတ်ပါဘူး။ဒါကြောင့်ဒီအကြောင်းအရာတွေကိုတော့ဘုန်းကြီးအကျဉ်းချုပ်ပဲပြောရတာပေါ့လေ။နောက်ဆုံးဘောဓိမင်းနဲ့ရှင်ဘယ်အောင်မှထိုင်ပြီးတော့တရားနှလုံးသွင်းဆင်ခြင်ပါလေ။ဒီဥညင်းနာခြင်းသိခြင်းတရားတွေဟာဘာကြောင့်ဖြစ်ရသလဲလို့အကြောင်းကိုရှာတဲ့အခါကျတော့ဘုရားလုံးအကြောင်းကိုမြင်ပါလေ။ဟောယုံနံတရားတွေရှိလို့အိုရတယ်နာရရတယ်သိရတယ်ဆိုတာသူတို့ကြောင့်ပဲဆိုတာအကြောင်းကိုမြင်ပါတယ်ဒါတော့ဒီယုံနံတရားတွေကလည်းပဲဘာကြောင့်ဖြစ်ရတယ်လဲတဆင့်တက်ပြီးတော့အကြောင်းချတော့ကံတရားတွေရှိနေလို့ပဲကုသိုလ်ကံအကုသိုလ်ကံတွေရှိနေလို့ဒီယုံနံတရားတွေဖြစ်ရတာပဲဆိုတာကိုတဆင့်အကြောင်းကိုထပ်ပြီးတော့မြင်ပါတယ်ဒီကုသိုလ်ကံအကုသိုလ်ကံတရားတွေကလည်းပဲဘာကြောင့်ဖြစ်ရတယ်လို့အကြောင်းကိုထပ်ရှာတဲ့အခါမှာစွဲလမ်းမှုဆိုရဲဥပါဒံကြောင့်ဖြစ်ရတာပဲဆိုတာကိုမြင်တော်မူပါတယ်ဒီဆွေလမ်းမှုဥပါဒံကလည်းပဲဘာကြောင့်ဖြစ်ရတယ်လဲလို့တဆင့်အကြောင်းကိုရှာတဲ့အခါကျတော့တာယာနှစ်သက်မှုဆိုရဲတဏလောဘပေါ့လေတာယာနှစ်သက်မှုကြောင့်တာယာနှစ်သက်မှုဆိုရဲတဏလောဘကြောင့်ဒီဆွေလမ်းမှုဥပါဒံဖြစ်တယ်ဆိုတာကိုမြင်တော်မူပါတယ်ဒီတာယာနှစ်သက်မှုကလည်းပဲဘာကြောင့်ဖြစ်ရတယ်လဲလို့ဆင်းရဲတဲ့အခါကျတော့ဒီယုံနံတရားတွေကိုအမှန်တိုင်းမသိလို့ตายာနှစ်သက်မှုရှိတာဖြစ်တာပဲဆိုတာကိုမြင်တော်မူပါရဲ့မိတို့မိတို့အခုမြင်ခိုက်ကြားခိုက်စသည်မှာပေါ့လေဖြစ်နေတဲ့တရားတွေကယုံနံတရားတွေပဲအဲ့ဒါတွေကိုမသိတော့ตายာနှစ်သက်မှုဖြစ်တယ်ตายာတော့ဆွဲလန်းတာပါပဲဆွဲလန်းတော့ဒီအရာဝတ္ထုတွေရအောင်အထောက်ရတာအဲ့ဒါကုသိုလ်ကံအကုသိုလ်ကံတွေဖြစ်တာပေါ့ဒီကုသိုလ်ကံအကုသိုလ်ကံတွေရှိတော့ယုံနံတရားတွေရတယ်ယုံနံတရားတွေရတော့အိုရနာရသေးရတယ်ဆင်းရဲဒုက္ခတွေရတယ်ဆိုတာဒါအကြောင်းကျိုးဆက်ပြီးတော့ဖြစ်နေတာကိုဘုရားလောက်မြင်တော်မူပါတယ်အဲ့တော့ဒီသာယာနှစ်သက်မှုဆိုတဲ့တဏှာတရားမဖြစ်အောင်ဘာလုပ်ရမလဲဆိုတော့ဒီယုံနံတရားတွေကိုအမှန်တည်းသိအောင်ရှုရမယ်ဆိုတာကိုဘုရားလောက်မြင်တော်မူပါတယ်ဒါကြောင့်ယုံနံတရားတွေအမှန်တည်းသိအောင်လို့ဘုရားလောက်ဝိပဿနာတရားရှုနေပါတယ်ပိစ္ဆာနံခန္ဓာနံဥဒိယဘေယနုပ္ပတိဝိရတိတဲ့ခန္ဓာငါးပါးယုံနံတရားတွေရဲ့ပြမှုပြမှုသဘောတရားတွေကိုဖះလောင်ရှုပြီးတော့နေပါတယ်။အဲ့လိုရှုရင်းရှုရင်းနဲ့ပဲဝိပဿနာဉာဏ်နေအစိမ့်တိုင်းဖြစ်ပြီးတော့နောက်ဆုံးအရတ္တမဉဏ်နဲ့ဖះအဖြစ်ကိုရောက်တော်မူခဲ့တယ်တဲ့။တပ္ပညုဖះအဖြစ်ကိုရောက်ပြီးတော့သစ္စာလေးပါးတရားကိုထိုးထွင်းပြီးတော့သိပြီးတော့ဖះအဖြစ်ကိုရောက်တော်မူခဲ့ပါတယ်။အဲ့ဒါလေးပြန်လိုက်ပေါ့
။ Hence the first factor, Saburisa Samseva. This is association with the virtuous. This is the first cause for the attainment of the first path, Sotapanna. The second, as to the second one, namely Sarama Savana, listening to the good doctrine or the good Dharma. This is the second cause. The Elder Sariputta, this was the question asked, answer to the question asked by the Buddha. Elder Sariputta, the chief disciple, was answering the question posed by the Buddha. So as to the second cause, Sariputta said, the second cause for the attainment of the first path is listening to the good doctrine. Sadama Savana. Now, unless one listens to the good doctrine, one cannot attain the first path. Instead, one will degrade one's status. One will be degraded, debased, because of not knowing or not listening to the good doctrines. And the Buddha in his last path, he was born as Siddhartha, Prince Siddhartha, in his last life. He, seeing the signs, the four signs, and out of these the three signs are old age, disease and death, he was spiritually moved, and consequently he renounced the world, his worldly life, princehood, kingdom, his family, and his followers. He renounced them to such the way of liberation. That is Amata, deathless state. And this, of course, most of you already know. So Siara will not go into the details of this fact. So sitting under a bodhi tree, meditating, the Buddha saw in this manner. That is, all these sufferings, universal sufferings, common sufferings of humanity, old age, disease, and death, have their cause in the existence of mind and body, nama rupa. Now, why do we have this nama rupa, mind and body? He went into the details, the causes for that, and one step further, he saw that this was due to karma, due to actions, good or bad, kusala or akusala, there arise this mind and body, nama rupa. And why kusala and akusala, why karma, why actions, why are the actions performed? Because of the cause in the upadana, grasping or clinging. And why grasping and clinging? That is because of craving, tanha. So, if one doesn't know, one does not know the, one cannot define the mind and body. If one is, the reason for this craving is due to ignorance, not knowing the existence of mind and body, nama rupa. Therefore, in order to overcome this ignorance, to develop knowledge, cultivate knowledge, we are doing this practice in order to define mind and body while at the moment of seeing, hearing, smelling, touching, tasting, thinking. So we are practicing this. So that if we understand this, then there will be no craving, no grasping, no kusala akusala actions. If there's no kusala akusala actions, there will be no mind and body. If there's no mind and body, there will be no suffering, universal suffering, common human suffering of old age, disease, and death. So the cause is this ignorance, which leads to craving. And he saw this, the root cause of this suffering. That's why he meditated, so as to develop this vipassana jnana, inside knowledge, by meditating or by being mindful of the five aggregates. Or, in other words, mind and body, arising and passing away of mind and body, nama rupa. So while meditating on this, while contemplating on the arising phenomena, mind and body, seeing the passing, arising and passing away, working through different stages of insight knowledge, he was able to attain the path knowledge of Arahant, the perfected one. And he became Sabinyu, that is, omniscient Buddha, seeing the four noble truths.
Hello, Pia Pizu Yado Movida now. Tada Tada Kunekunani Lizen, a Kuya Boli. Pia Zingurama Maba Chanda Sanzabida Nama. Logajigo, no Jibare. Nabrugo diaho jayamle. Naho jare diago, Berumia, Miamia dibamle, singing like the Kama. Pialon Dodo Lazin Kagaladunga and di Amda diago yamalalu, Nina Nija, can you get with it? Alana yetijigo, Miamare. The Mabak on the banner beats on a yetijibe. Do the Aho Jamelo, Pierre Mesa, be a singing like the Kama. Alara, you did ye, Tiswara, Kunia Shidaba. I know the Aho Manana, I know. သူရတဲ့ဇန်သမာပအလီလိုသွားပေါ့လေအဲမြမဘုံမှာရောက်ပြီးတော့သွားတာပါပဲသူရောက်တဲ့ဘုံကလည်းပဲတရားမနာနိုင်တဲ့ဘုံဆိုတော့တရားနဲ့လွဲပြီးတော့သွားပါတယ်အကယ်၍မြာ9ရက်လောက်အသက်ရှင်နေမယ်ဆိုရင်တော့မြတ်စွာဘုရားဟောကြားတဲ့တရားတွေကိုနားကြားရရင်အမညာပုံညာရနိုင်တယ်အခု9ရက်လောက်ဒီစောသားတဲ့အတွက်ကြောင့်တရားတော်နဲ့လွဲသွားပါတယ်ဒါကြောင့်မဟာဇာနီရောအာလာတော်တဲ့ဟောအာလာရရင်တိကြီးအမတန်ကိုဆုံးရှုံးသွားပြီလို့မြတ်စွာဘုရားတန်ဝေကညာဖြစ်တော်မူပါတယ်တက္ကဒုတိယပုဒ်ကိုတရားဟောကြားရမလဲလို့ဆင်ခြင်လိုက်တဲ့ခါကျတော့ဥဒကရေတိကြီးတရားတော်သူ့ကိုစွန့်ခွာလာပြီးတဲ့နောက်မှာသူလည်းပဲတရားတွေနှလုံးသွင်းလို့တမပတ်၈ပါးလုံးနဲ့ပြည့်စုံနေတဲ့ရေတိကြီးပဲညာနဲ့အမတန်ထက်မြက်ပါတယ်သူ့ကိုတရားဟောကြားမယ်လို့ဆင်ခြင်လိုက်တဲ့ခါမှာဥဒကရေတိကြီးညာဥယံကပဲတည်ဆုံးပြီးတော့သွားပါတယ်။နိုင်ပိုင်းတော့ပဲလွဲသွားပါတယ်။အကယ်၍များပေါ်လေမိုးလင်းလားမိုးလင်းထိအောင်များအသက်ရှင်နေမယ်ဆိုရင်တော့မြတ်စွာဘုရားတရားဟောကြားတဲ့တရားကိုနားကြားရရင်မင်းညာပုံညာရနိုင်တယ်တဲ့။အခုတော့နိုင်ပိုင်းတော့ဒီစောစားတဲ့အတွက်ကြောင့်တရားတော်နဲ့လွဲပြီးတော့မင်းညာပုံညာနဲ့လွဲသွားပါတယ်။ဒါကြောင့်ဥဒကရင်သိကြီးလည်းပဲတရားတော်နဲ့လွဲသွားပြီလို့မြတ်စွာဘုရားတံဝေကညာယူတော်မူပါတယ်တံဝေကဖြစ်တော်မူပါတယ်တခါမလို့ကိုတရားဟောကြားရမလဲလို့ဆင်ခြင်တဲ့ခါကျတော့ဘုရားလောင်ဒုက္ခရစရိယာကျင့်ကိုကျင့်နေတော့ကမိမိကိုပြည့်စုခဲ့တဲ့ပြိဇဝဲကိ၅ဦးကိုမြင်ပါတယ်တို့တော့ပါလေအဲ့ဒီပြိဇဝဲကိ၅ဦးဟာဘုရားလောင်အစာအာဟာရတွေပြန်ပြီးတော့သုံးဆောင်တော့အထင်မြင်သေးပြီးတော့ဘုရားဖြစ်တော်မှာမဟုတ်ဘူးတို့တော့မျောလင်းချက်မရှိတော့ဘူးဆိုပြီးတော့ဘုရားလောင်ကိုစွန့်ခွာပြီးတော့မိဂရာဝန်တော်မှာသွားပြီးတော့နေကြတို့တို့ကိုမြင်နေတို့ကိုတရားဟောကြားမယ်ဆိုပြီးတော့မြတ်စွာဘုရားအဲ့ဒီမိဂရာဝန်တော်ကိုကြွသွားပါတယ်မိဂရာဝန်တော်ရောက်တဲ့ခါကျတော့သူတို့ကတရားဟောကြတာပါပဲအများသိနေကြတဲ့ဓမ္မစကပုဒ္ဒနာတုတ်တန်တရားတော်ဟောကြတယ်တဲ့အဲ့လိုဟောကြတဲ့ခါမှာအဲ့ဒီတရားကိုနားကြားရပြီးတော့ရှုစွာကွန့်တင်ညမထေပေါ့လေသောတာပတ္တိမဉ္စံဘုညာကိုရပြီးတော့သွားပါတယ်ဒါဝါဆိုလာပြည့်နေပါပဲဒါပြီးကျတရားနေ့မှာဝဘသောတာပန်ဖြစ်တယ်။နှစ်ရက်နေမှာမဟာနန်သုံးရက်နေမှာအတ္တသိ။လေးရက်နေမှာဝဘတရက်နေမှာဝဘနှစ်ရက်နေမှာဗတ္တိယသုံးရက်နေမှာမဟာနန်လေးရက်နေမှာအတ္တသိအသီးသီးသောတာပန်ဖြစ်ကြပါလေ။ဒီကြောင့်ရတယ်လည်းပြောမယ်တော့အများကြီးပေါ့လေ။ဆိုကြပါစို့။အဲ့ဒီလာပိကျော်ဝါစုလာပိကျော်၅ရက်နေမှာအနတ္တလက္ခဏာတုတ်ကိုဟောကြတဲ့အဆုံးမှာတော့ပြိဇာဘိငါးဦးလုံးရဟန္တာဖြစ်ပြီးတော့သွားကြပါတယ်။ဒါလူသားပုဂ္ဂိုလ်တွေကဆိုလို့ရှိရင်တော့ဓမ္မစကြာတရားဟောကြတဲ့ဆုံးမှာအရှင်ကုဏ္ဏညတပါးပဲသောတာပန်ဖြစ်ပါတယ်။နတ်တွေကတော့မငြိမ်တက်နိုင်ပါဘူးပြမတိဆိုတာလည်းပဲအများကြီးပါပဲ။အဲ့ဒါဟာတရားနာကြားရလို့ပဲတရားမနာကြားရရင်တို့သောတာပတိမဉ္ဇဉ်ဖွညာစသည်ကိုမရနိုင်ဘူး။ဒါကြောင့်မို့သောတာပန်စသည်ဖြစ်ခြင်းလို့ရှိရင်နံပါတ်1တတ္တမသဝေနသူတော်ကောင်းတရားကိုနာကြားရမယ်လို့အရှင်သာရိပုတ္တရာကမြတ်စွာဘုရားရှင်ကိုလျှောက်ထားခြင်းဖြစ်ပါတယ
် So after that Buddha was absorbed in this attainment of samapatti for 49 days 7 into 7 days in 7 places 7 days each then he looked at the world to see whom he should expound the dharma the dharma to realize the deathless state, Amata. And he saw ascetic Alara, who was from whom he learned the mundane absorptions. Alara was fulfilled with 7 samapattis, attainments. But he found out that he had been dead 7 days ago. So he was not able to, he was reborn in a place where he was not able to listen to the Dharma. So if only he had lived 7 days more, he would have been able to listen to the doctrine, the good doctrine of the Buddha, and he would have obtained the fruits of liberation, the knowledge of the path and fruition. And at that, the Buddha was spiritually moved, thinking to himself, this had been a great loss for this ascetic Alara. Secondly, the Buddha reflected again to see whom he should expound this Dharma. He saw ascetic Udaka, from whom he learned the mundane jhanas, Uruka was fulfilled with eight samapattis, eight attainments. He was very intelligent. And when he reflected upon this, he was dead only the previous night, only a few hours ago. And he was able to, it was a great loss for him. He missed the fruits of liberation because he was not able to listen to the Dhamma, because he was reborn in a place where he was not able to listen to the good Dhamma. So again, the Buddha was spiritually moved, thinking to himself, saying to himself that it had been a great loss for this ascetic Uruka. And again, when he reflected to whom he should expound the Dhamma, he saw the group of five monks with whom he was practicing the severe ascetic practices in the forest. However, these group of five monks had deserted him because he started eating after fasting, after total fasting, with the severe, extreme ascetic practices. So these group of five monks thought that there was no hope for this Siddhartha to be enlightened. So they left him. But the Buddha, seeing the maturity of their perfections, went to this place, Sarnath, what is now Sarnath, the deer park, and expounded this Dhammasakkappavattana, the turn the wheel of the Dhamma. And on the hearing of the Dhamma, on the first day, Kuntinya became Sarapanna, followed by Vabba, Padiya, Mahanam, Asaji. So these people, because they were able to listen to the Dhamma, they could attain the first path. Otherwise, they wouldn't attain the first path at all. And on the fifth day, the Buddha gave the discourse, another Lekhana Sutta. And at that, the group of five monks were able to, they attained perfect arahantship, became arahants, perfected ones. That is the evidence, the example of how by listening to the Dhamma, the good doctrine only, one can become Sotapanna. Hence the second cause of Sadhamma Savana as a cause for the attainment of the first path.
ဒါကြောင့်သောတာပန်ဖြစ်ခြင်းဒုတိယအကြောင်းအင်္ဂါနဲ့လည်းပဲပြည့်စုံအောင်တရားတော်တွေကိုနာကြားရပါတယ်တတိယပြည့်စုံရမယ့်အကြောင်းအင်္ဂါကိုရှင်သာရိပုတ္တရာလျှောက်ထားပါတယ်ယောနိသောမနတိကာရောဟိဗန္တိသောတာပတ္တိယင်္ဂါနဲ့ငါ့စွာဘုရားနိလမှန်ကံစွာနှလုံးသွင်းခြင်းဟာသောတာပန်ဖြစ်နိုင်တဲ့အကြောင်းအင်္ဂါပါပဲ နိလမှန်ကံစွာနှလုံးသွင်းနေဆိုတာအရှင်းအရှင်းတိုင်းမြင်တဲ့သဘောပါပဲယုံနံတရားတွေအဲဒီယုံနံအကြောင်းအကျိုးတရားတွေအနိစ္စဒုက္ခအနတ္တတရားတွေဆိုတာကိုအမှန်တိုင်းသိတာမြင်တာကိုယောနိသောမနတိကာရလို့ဒီလိုခေါ်ရပါတယ်တနည်းအားဖြင့်လည်းပဲစိတ်ထဲမှာကုသိုလ်တရားဖြစ်ရင်အတွက်ပေါ့လေ ဥတည်ပြီးတော့ထားတာကိုလည်းပဲယောနိသောမနတိကာရလို့ခေါ်ရမှာပါပဲတရားဟောကြပြီမဲ့လို့ကိုကယောနိသောမနတိကာရမရှိဘူးဆိုလို့ရှိရင်ဒီတရားကိုနာကြားလို့တဲ့ဆန္ဒလည်းမရှိဘူးနာကြားလို့တဲ့ဆန္ဒမရှိလို့ရှိရင်ကျင့်ကြံပွားများတတ်ဘူးဆိုတာမဖြစ်နိုင်တော့ပါဘူးယောနိသောမနတိကာရရှိတဲ့ခါကျတော့ညာလေးနဲ့ဆင်ခြင်ပြီးတော့ ဟုတ်တယ်မဟုတ်တယ်ဝေဖန်ပြီးတော့ဒီစိတ်လေးရှိတဲ့ခါကျတော့တရားနာကြတာပဲတရားနာကြလို့ရှိရင်အသိဉာဏ်တွေတိုးလာလို့ရှိရင်ခုနပြောခဲ့တဲ့သောတာပန်မဂ္ဂဉာဏ်ဖွညာကိုရပြီးတော့သွားနိုင်ပါတယ်ဘုန်းကြီးတို့ကျမ်းစာများမှာပြထားပါတယ်မနေ့စောစောနေထွက်တော့မယ်ဆိုလို့ရှိရင်ဉာဏ်လုံးကြီးမထွက်ခင်နိနိယေအယောင်လေးကိုမြင်ရ ဒီနိနိယေအယောင်လေးကိုမြင်ရခြင်းအပြင်နေကြုံကြီးမကြခင်ထွက်လာတော့မယ်ဆိုတာကိုသိရတယ်တဲ့ဒါကြောင့်ဒီနိနိယေအယောင်လေးဟာနေထွက်ခြင်းရဲ့ပုပ္ပနမိတ်ပေါ့လေရှေ့ပြင်းနမိတ်လို့ခေါ်ပါတယ်အဲဒီဥပမာလိုပဲယောနိသောမနတိကာရ စိတ်တက်မှာမှန်မှန်ကန်ကန်နှလုံးထားနိုင်တဲ့အကိုများဟာအင်္ဂါ၈ပါးနဲ့ပြည့်စုံတဲ့အရိယာမဲ့ဖြစ်ခြင်းရဲ့အကြောင်းတရားဖြစ်ပါတယ်တဲ့ဧဝမေဝခောဘိက္ခုအရိယတအတ္တင်္ဂတမက္ကတဥပ္ပါဒါယဧတံပုပ္ပင်ကမံဧတံပုပ္ပနိမိတံယတိတော်ယတိတံယောနိတော်မနတိကာရတံမရာဒါကတော့ပါဠိပေါ့လေသာပါတော့မင်္ဂန်စွာနှလုံးသွင်းခြင်းဟာအင်္ဂါ၈ပါးနဲ့ပြည့်စုံတဲ့အရိယာမဉ္ဇဉ်ဖြစ်ဖို့ရှေ့ပြေနမိတ်ပါပဲတဲ့အင်္ဂါ၈ပါးနဲ့ပြည့်စုံတဲ့အရိယာမဉ္ဇဉ်အမဲ့ဖြစ်လို့ရှိရင်မိမိတို့လိုလားတဲ့သောတာပတ္တိမဉ္ဇဉ်ပူညာရနိုင်ရောက်နိုင်ပါတယ်ဒါကြောင့်ဒီမင်္ဂန်စွာနှလုံးသွင်းမှုဟာလည်းပဲသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါတစ်ပါးပါပဲလို့အရှင်သာရိပုတ္တရာမြတ်စွာဘုရားကိုလျှောက်ထားပါတယ်
The third factor or cause for the attainment of the first path is the wise consideration or right consideration. Consideration in a right manner. Yoniso Manasikara in Pali. In this way, Sariputta replied the Blessed One as Venerable Sir. The third factor for the attainment of the first path is yoniso manasikara, wise consideration or right consideration. The right consideration or wise consideration means comprehending the phenomena and their characteristics as they occur. Seeing the defining the mind and body, nama rupa, seeing their cause effect relationship, understanding their universal characteristics, such as impermanence, unsatisfactoriness, and selflessness. So this is the, seeing this is having the right consideration or wise consideration, and which is the cause for the attainment of the first path. In a sense, yonisa manasikara can be said as having as one's intention to practice wholesome deeds, kusalas. Although the dhamma discourses may be given, if there's no wise consideration, no wise attention, or right attention, no yoniso manasikara, there will be no will to absorb these doctrines. And if there's no will to learn, there will be no practice. So with only yoniso manasikara, one will be able to learn, listen to the good doctrine, learn the good doctrine, reflect on by yourself, by oneself, and then put this into practice, which will be a cause for the attainment of the first path. In the scriptures, it's said like this, in the early morning, when you get up, you will see the sun, which is about to rise or rising from the horizon, a red color, a red glow. Then if you see the red glow early in the morning, then you know that the sun is going to come up. This is a preliminary sign, Pubanimita, for the arising of the sun. So too, the person who possesses the right consideration, right attitude, wise consideration, yonisa manasikara, this will be he will be able to practice the Noble Eightfold Path, and hence attain the first path. Hence, the third factor for the attainment of first path is wise or right consideration, yoniso manasikara.
Making Shiva journey, I don't know. 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 ဒီမှာတော့ဘုန်းကြီးတို့အချိန်မရတော့ จริงๆแม่บ่เลยแล้วอย่างนอกซุงสรุปอ่ะปี่ส่งยามให้เจ้าเองก็ชินทาริพุทธราชอบท้าบาเลยธรรมานุธรรมปฏิปัตติบันติตัตตปัตติยิงงาเนี่ยมัสวาพะยาเนี่ยโลกุตตระเตีย9บาเหลียวสวาจิญญิหาตัตตปันဖြစ်နိုင်ในเจ้าเองก็บาเว้ยเนี่ยนิมิโรหะตัปปริตตันเทวะสุรกองนี่ก็เลยไปมีไว้เลยตัตตมะตวนะสุรกองเตียก็เลยไปนาจาเลยโยนิโตมนิติกาละนีละมังกันสวาเลยไปຫນလုံးทวินเลยဒါပေမဲ့လို့တရားအလျော်စွာအာမထုတ်ဘူးမကြင်ကြံဘူးဆိုလို့ရှိရင်သောတာပန်မဖြစ်နိုင်ပါဘူး။ဒါနဲ့လောကုတ္တရာတရားဆိုတာကိုးပါးဆိုတာမယ်လေးပါးပုလေးပါးနိဗ္ဗာန်ပေါ့လေ။အဲ့ဒီနိဗ္ဗာန်တရားရဖို့ဆိုတဲ့ဥစ္စာတရားကိုကြင်ကြံပွားများမှသီလအကျင့်တွေကိုကျင့်မှဓမ္မရည်အကျင့်တွေကိုကျင့်မှဝိပဿနာပညာအကျင့်တွေကိုကျင့်မှရနိုင်တယ်ဒါကြောင့်လောကုတ္တရာတရား9ပါးလျော်စွာကျင့်တဲ့အကျင့်ကိုကျင့်ခြင်းဟာလည်းပဲသောတာပန်ဖြစ်နိုင်တဲ့အကြောင်းရင်းကပါပဲလို့အရှင်သာရိပုတ္တရာလျှောက်ထားပါတယ
် The fourth as the fourth and the last factor for the attainment of the first path the elder Sariputta replied to the blessed one Venerable Sir the fourth factor for the attainment of first, the first path is dhammanu dhamma patipatti this is as this will be the cause for the attainment of first path sotapatti yangam the cause for the attainment of the first path that is this dhammanu dhamma patipatti means the practice the dhamma in accordance in conformity with the nine supramundane dhammas, Lokottara dhammas, namely the four dhammas of the path, four dhammas of the fruition, and nibbana. This makes nine supramundane states or supramundane practices or dhammas. This, Elder Sariputta said, is the cause for the attainment of the first path. So even if one is able to fulfill the three prior factors, such as sabrisa samseva, the first factor, the second factor as sadama savana, listening to the good doctrine, the third one, yoniso manasikara, wise consideration. Even if you have these, you are fulfilled with these three factors, if you do not practice the Dhamma in conformity with these four the nine supramundane states, four states of the path, four states of the fruition and nibbana, one will not be able to attain the first path. So as for the Noble Eightfold Path, Syaro says that already the Ovaracharya Syaro has explained in detail, so he need not go further into this. Noble Eightfold Path or the Three Trainings, Sila Samadhi Penya, this is the practice that one should do in order to attain the first path. Hence, the last factor for the attainment of the first path is Dhammanu Dhamma Patipatti.
Dhammanu Dhamma Patipatti is aku yogi chinchan ni jare. တတိပဒံဝိပဿနာအကျင့်တွေပါပဲသီလသမာဓိပညာအကျင့်တရားတွေပါပဲအဲ့ဒါတွေကိုဓမ္မနုဓမ္မပฏิပတ်တိလောကုတ္တရာတရား၉ပါးလျော်တဲ့အကျင့်တွေလို့ခေါ်ပါတယ်အဲ့လိုအရှင်သာရိပုတ္တရာပေါ့လေဒီသောတာပန်ဖြစ်နေတဲ့အကြောင်းအင်္ဂါ၄ပါးကိုလျှောက်ထားတဲ့အခါမှာဘုရားရှင်ကိုရောမြတ်ဝမ်းမြောက်ဝမ်းသာသာဓုခေါ်ပါတယ်ကောင်းပါပြီဆိုတာသာရိပုတ္တာတဲ့ချစ်သာသာရိပုတ္တရာဒီအကြောင်းအင်္ဂါ၄ပါးဟာသောတာပန်ဖြစ်နိုင်တဲ့အကြောင်းအင်္ဂါပါပဲတဲ့သောတာပန်နေမကပါဘူးဒါရကအနာကံယဟနာတိအောင်ဖြစ်နိုင်တဲ့အကြောင်းအင်္ဂါ၄ပါပါပဲလို့ဘုရားရှင်ကိုရောမြတ်ဝမ်းမြောက်ဝမ်းသာနဲ့အရှင်သာရိပုတ္တရာကိုသာဓုခေါ်မိတ်ကြပါနဲ့
This Dhammanu Dhamma Patipatti is what the yogis are practicing now the three trainings of Sila Samadhi Penya morality concentration and wisdom or in other words practicing in conformity with the supramundane, nine supramundane states, dhammas, four states of path, four states of fruition, and nibbana. So in this way, Elder Sariputta concluded his answers by saying that these are the four factors leading to the realization of the first path. At this, the Buddha was rejoiced, and he applauded Sariputta, praised Sariputta, saying it's very well. Then the Buddha added that these factors are not the factors which lead to the realization of the first path. They also conduce to the realization of the second stage, second path, third path, Sakadagami, Anagami, and the fourth and final path of perfection, Arhant. So at that, the Buddha praised Elder Sariputta by saying sadhu, very well, very well.
And Raghu Bhaino Yogi, he joined in a bit on it. And Mr. Zurogong, and Siadama Zurogong, Sari, Boko, in a level, Mimido, to do what preacher so yare. And Zurogong, in 4 years, the other ring will ever Najani Jayare. Mimido, my only dominant, the Gara Shilo, and the Ari Najare, the Ari Ato Jarres, and that in Shaninabe. And the man in Mamadi, but the Logos are the Aguva, you're a Jim will ever. เจมิโรนิจาระเวะไอ้รอปิเปสงสงมิมิโรจิญญ์ปวามิญอ้าถุซะลุษิญมิมิโรโลละเตตัตตปัตติเมญญ์ปุญญ์สะติโกเอยาชิปิโรตวาจะมาบะเวะดาจองดีจองอิงกา 4
So by association with the virtuous teachers, the virtuous parents, now your association with the virtuous, the right teachers, the right persons, the right individuals, hence sabrisa samseva, this quality is fulfilled. And you are listening to the good Dhamma, Sadama sam savana, and you have this right consideration, yonisa manasikara, with which you are listening and practicing the Dhamma. And what you are practicing now, these three trainings of Sila Samadhi Penya, or Satipatthana Bhavana, mindfulness practice, is nothing but the fourth factor, that is Dhammarupa Patipatti. So if you are fulfilled with these four factors, then you are bound to realize the desired goal. Therefore, in conclusion, Siaro wish you to be able to realize the desired goal of the path with the fulfillment of these four factors. That's all for this evening. Sadhu, sadhu, sadhu.
Thank you for listening. To learn how you can support the teachers and Dharma Seed, please visit dharmaseed.org/donate.